ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Mr. Thomas Quintana ဟာအရက်ဖက်လူ့အဖွဲ့အစည်းခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံပြီးလက်ရှိလူ့ခွင့်ရေးအခြေအနေတွေမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂဘာသာသားများအဖွဲ့ချုပ် GW Core မျိုးဆက်တဲ့လူငယ်များအဖွဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ရှေ့နေများကွန်ရက်အပါဝင်တိုင်းရင်းသားလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးချုပ်အဆောက်အုံမှာမနေ့ညနေကလက်ခံတွေ့ဆုံခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲမှာဘာသာများအဖွဲ့ချုပ်မုံရခရိုင်ဥက္ကဋ္ဌကိုနွေဦးကလက်ဘရွန်တောင်ကကျောင်းသားတွေအပါအဝင်တခြားဒေသကကျောင်းသားတွေတက်ကြွလှုပ်ရှားသူတွေလူခွင့်ချူပေါက်ခံရမှုကိုရှင်းလင်းပြောဆိုခဲ့တယ်လို့အခုလိုပြောပြပါတယ
်ကျောင်းသားကျောင်းသားခွင့်ရေးဆုံးရှုံးနေရတယ်လက်ဘရွန်တောင်ဒေသအတွင်းမှာရှိတဲ့လူခွင့်ရေးတွေကျောင်းသားခွင့်ရေးတွေကျောင်းသားသမဂ္ဂခွင့်ရေးတွေဝါဒေတာပေါ်မှာရှိတဲ့အောင်တယ်မခွင့်ရီဆုံးရှုံးတာကိုကျွန်တော်အဓိကတင်ပြပါရစေ။ဥပမာဆိုရင်ကျွန်တော်တို့တွေကိုပုံမှန်ဆက်ရှင်တွေဆွဲပြီးတော့လက်ဘရွန်တော့ကေဒီကော်မတီရဲ့အထွေထွေမှုဦးမြင့်အောင်ကြတော့အမှုချင်းတူတူပဲဖြစ်တဲ့အတွက်သူကကျွန်တော်အလုပ်ကျန်းထောင်တဲ့တနစ်ချပြီးတော့ကျွန်တော်တို့ကိုငွေဒဏ်သုံးသောင်းချတဲ့ခါမှာဒါလူခွင့်ရီဒဏ်လူခွင့်ရီတွေဆုံးရှုံးပြီးတော့တရားတမျိုးစီကိုအမှုချတာမျိုးတွေနောက်အဲ့ကျောင်းသားတွေရှိတဲ့ကျောင်းသားတွေမှာဆရာဆရာမတွေကျောင်းထဲအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကကျွန်တော်တို့ pressure ပေးတာတွေနောက် level down တောင်ဒေသမှာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်၊စစ်မှားရေးခွင့်အရေးတွေဆုံးရှုံးနေရတယ်၊ကျောင်းတက်ရမှုမရှိတဲ့ဟာတွေ၊ဆောင်ွဲပြေရမှုမရှိတာတွေအဓိကကျွန်တော်တို့အခြေတဝန်ရှင်းလင်းတင်ပြခဲ့ရပါတယ
်။ GW ခေါ်မျိုးဆက်တဲ့လူငယ်များအဖွဲ့ခေါင်းဆောင်ကိုမိုးသွေးကလည်းသူ့ပါဝင်တက်ကြလှူရှားသူတွေတရားစွဲခံနေရတဲ့အခြေအနေနဲ့တရားဆွဲခံထားရတဲ့ပုံမှန်ချင်းအတူတူတောင်တရားရုံးရဲ့ဆုံးဖြတ်ချက်တွေမတူပုံကိုပြောဆိုခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ကတော့အဓိကဆိုတော့ကျွန်တော်ကမုံရထုတ်ထားတဲ့ဝန်ထမ်းတွေကိစ္စပေါ့ဗျာ။ကျွန်တော်တို့ကိုဝင်းလူကိုကိုဝင်းမှုတင်တို့ဝန်ထမ်းထုတ်ထားတဲ့ကိစ္စအဲအဲ့ဒီကပြောဖြစ်တယ်။နောက်ပြီးတော့ကိုရဲမင်းဦးကိစ္စပေါ့။သူကငားငားနဲ့အမှုကြီးဆိုင်နေရတယ်။ဆိုတော့ဒါပေမဲ့သူ့ကိုအမှားကြောင်မသိဘူး။ကျွန်တော်တို့ဆိုလည်းငားငားနဲ့အမှုကြီးရှိတယ်ဗျာ။တချို့လူတွေလည်းအများကြီးရှိတယ်ပေါ့။အမှားခါဝင်နေ။အမှားကနေကြားကြတယ်။သူကတော့အမှားကမပြေဘူး။အခုဆိုလို့ချင်းထောင်ထဲမှာသုံးလကျော်နေပြီပေါ့ဗျာ။ဆိုတော့အဲ့ဒီကလေးပြောဖြစ်တယ်။အခုကကျွန်တော်လက်ရှိဒီတင်ပေါ်လူတွေနဲ့ပတ်သက်တဲ့ကိစ္စလေးပေါ့။တင်ပေါ်ဥပဒေကလူခွေအညီကျွန်တော်နေနေတဲ့အကြောင်းဆိုအဲ့ဒီအကြောင်းလေးကိုကျွန်တော်ပြောပြပါမယ်ခင်ဗျာ
။မနေ့ညနေ၈နာရီလောက်မှာတော့မစ္စတာကင်တာနာဟာ88မျိုးဆက်ညဉ့်ညင်းနဲ့ပွင်လင်းလူအဖွဲ့စည်းရုံးကိုသွားပြီးအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။88မျိုးဆက်ခေါင်းဆောင်တွေကတော့လက်ရှိလှုပ်တော်မှာဆောင်ရွက်နေတဲ့ဥပဒေသစ်ရေးဆွဲပြဋ္ဌာန်းမှုတွေမှာမူကြမ်းမရေးဆွဲခင်ကတည်းကလူခွေဆန်ကျင်ဆန်ညွန်းတွေနဲ့ကန့်ညီမှုရှိမရှိစစ်ဆေးသုံးသပ်တဲ့အကြောင်းနဲ့အခြားအခြေအနေတွေပြောဆိုဖြစ်တယ်လို့88မျိုးဆက်အဖွဲ့ရဲ့လူခွေဆန်ရကော်မတီတာဝန်ခံကိုပြုံးချူကပြောပါတယ
်ကျွန်တော်တို့အနေနဲ့အဓိကဆွေးနွေးနိုင်တဲ့အချက်လက်တွေကဥပဒေမူကြမ်းတွေကိုပြုစုတော့မယ်ဆိုလို့ရှိရင်မပြုစုခင်ကတည်းကလူခွေဆန်ရဆန်ကျင်ဆန်ညွန်းတွေကိုလေးလေးနက်နက်ထားထည့်သွင်းစဉ်းစားခြင်းအပြင်အချိန်နဲ့အငင်းပွားမှုတွေကိုရှောင်ရဲနိုင်မယ်ပြည်ထောင်မှာကုစားပြုမှုတွေမှန်ကန်စွာပေါ်ဆောင်ခြင်းအပြင်ခိုင်မာတဲ့ရလဒ်ကောင်တွေရရှိနိုင်တယ်ဆိုတာတွေကိုသူနဲ့ပြန်ဆွေးနွေးနိုင်တယ်အခုတစ်ခေါက်တွေ့ရတဲ့အချိန်ဒီမှာသူ့အနေနဲ့အခုလိုမျိုးမီဒီယာနယ်ပယ်နဲ့အသင်းဘက်ဆိုင်ရာဥပဒေချမ်းတွေပြုစုနေတဲ့ကိစ္စတွေကိုတာဝန်ရှိတဲ့သူတွေနဲ့တွေ့တဲ့အခါမှာသူ့အနေနဲ့လည်းဆက်လောက်တိုက်တွန်းမှုလှုပ်ဆောင်ပွားမှာဖြစ်သလိုနောက်သူ့အနေနဲ့ဆန္ဒဖော်ထုတ်မှုတွေကြောင့်ဖန်ဆီးခံရတဲ့အခြေအနေတွေကိုလည်းသူသင်ပြပါမှာဖြစ်တယ်ပြီးတဲ့အခါမှာငွေတုအခမ်းအနားနေပြီးတော့ဆက်လက်ပြီးပေါ်ဆောင်ရမယ်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူလည်းစိတ်ဝင်စားမှုကြီးကြီးမားတယ်ဆိုတဲ့အကြောင်းသူပြောသွားတယ
်မစ္စတာကင်ဒါနာဟာဒီကနေ့မနက်မှာတော့ကချင်ပြည်နယ်ဘက်ကိုသွားနေပြီးအခုတစ်ခေါက်ခရီးစဉ်အတွင်းတိုင်းရင်းသားဒေသတချို့ကိုသွားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ